ထိုင်းနိုင်ငံစမုတ်ပရဂန်ပြည်နယ်အတွင်းကမြန်မာလူသမားတွေဟာသူတို့ရဲ့လုပ်လက်မှတ်တွေနဲ့ဗီဇာသက်တမ်းတွေတိုးပေးဖို့အတွက်မြန်မာအပွဲစားအမျိုးသမီးတူကိုလှူဆောင်ခံရကနေပွဲစားကလိန်လေတာခံရရပါတယ်ဒီအတွက်မြန်မာရွှေပြောင်းလူသမား73ဟာထိုင်းရှိနေတဲ့တူဆမ်ရောင်းထိုင်းရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
ထိုင်းနိုင်ငံစမုတ်ပရဂန်ပြည်နယ်အတွင်းမှာအလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမား30ကျော်ဟာပွဲစားကနေတဆင့်နိုင်ငံကူးလက်မှတ်ကိုတက်တန်းတိုးတာဗီဇာလောက်တာတွေလုပ်ခဲ့ရမှာတော့တဦးကိုဘတ်ငွေ1000ထိပေးရပေမဲ့ပွဲစားကလိန်လေပြီးထွက်ပြေးသွားတဲ့အတွက်အဲ့ဒီထဲကအလုပ်သမား73ဦးကတော့ရှေ့နေတဲ့အတူအမှုဖွင့်ခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့သူတို့ရဲ့ရှေ့နေမစ္စတာကရီဆရာကသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်ဟိုပိုလီမီဘမပုံနဲ့ဘမစပ်ကြီးတက်ခွန်းပရမပုံပုံဘမကိုဆွေးနေမကန်คนสมัยเด็กเนี่ยเราทำเพิ่มนะเสร็จแล้วก็เอาเงินไปหลายแสนบาทเนี่ยแล้วก็หนีไปไม่ทำอะไร
သူပြောသွားတာကတော့လိန်လေခံရတဲ့အလုပ်သမားတွေကအခုညီတောင်းခံလာတဲ့အတွက်ရဲစခန်းမှာလာပြီးအမှုလာဖွင့်ပေးတာပါမြန်မာလူသမားတွေဟာသူတို့ရဲ့ချွေးနှဲစာလကတွေနဲ့မြန်မာပြည်ကမိသားစုတွေစီကိုပြန်ပို့ပေးနေရတာပါအခုလိုမျိုးလိန်လေခံရတာကြောင့်သူတို့အများကြီးဒုက္ခရောက်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်စက်တင်ဘာလ23ရက်နေ့မနေ့7နှစ်လောက်ကစမုတ်ပရဂန်ပြည်နယ်ဆန်ရွန်တိုင်ရဲစခန်းကိုရှေ့နေကရီဆရာနဲ့အတူမြန်မာလူသမားတွေကိုယ်တိုင်လိုက်ပါလာပြီးအမှုဖွင့်ခဲ့ပါတယ်။ရှေ့နေကတော့ဒီအမှုဟာလိန်လယ်မှုဖြစ်တယ်။ရှေ့ပြောင်းလူသမားအများအပြားထိခိုက်နစ်နာခဲ့ရတယ်။တဦးကိုဘတ်ငွေတောင်းနဲ့ချီပြီးပေးဆောင်ရပြီးအလုပ်လုပ်ခွင့်အတွက်မှတ်ပုံတင်တာတွေဗီဇာတက်တန်းတိုးတာတွေလုပ်ဆောင်တာမျိုးမရှိဘဲလိန်လယ်ပြီးငွေတောင်းဆန်ခဲ့တာပါ။ဒီပွဲစားဟာတခြားလူတွေကိုထပ်ပြီးတော့လိန်လယ်နဲ့ပြားတာတွေမရှိစေဖို့အတွက်အမြန်ဆုံးဖန်ဆီးပေးဖို့တရားဥပဒေအရအေးအေးယူဆောင်ရွက်ပေးဖို့လိုအပ်ပါတယ်ဆိုပြီးအာဏာပိုင်တွေကိုပြောဆိုသွားပါတယ်ဒီမှုဟာမြန်မာနိုင်ငံသူမဆန်းဝင်းဆိုသူကမြန်မာရွှေပြောင်းလူသမား33ဦးကိုတဦးကိုဘတ်ငွေ1000စီနဲ့လိန်လယ်ထားတဲ့အမှုဖြစ်ပြီးအလုသမားတွေကအလုလုခွင့်လက်မှတ်နဲ့ဗီဇာတက်တန်းတိုးဖို့အတွက်ငွေတွေလွှဲပြောင်းပေးပြီးကမှလိန်လယ်သွားတာဖြစ်တယ်လို့လည်းအလုသမားတွေကရဲစခန်းမှာထွက်ဆိုခဲ့ကြပါတယ်ရှင်